YouTube တို့ RFA website တို့လိုမြန်မာပြည်သူတွေကြည့်လို့မရအောင်ပိတ်ထားတဲ့ internet စာမျက်နှာတွေကိုမြန်မာအစိုးရကဖွင့်ပေးလိုက်တယ်။ဒါပေမဲ့သတင်းတော့18ရောက်ကိုစပီးဖန်ထားဆဲပဲလို့ပြောလိုက်တာဟာမြန်မာနိုင်ငံမှာအပြောင်းအလဲမရှိသေးဘူးလို့ဆိုလိုလိုက်တာလားလို့ Mr. Benjamin Ismail ကိုမေးကြည့်တော့သူက
We are facing a complicated situation. We are seeing contradictory actions from the government. First, we have to say that we cannot praise the government for the situation of on the internet and the recent development, the unblocked.
ရှင်းနေရဆုပ်ထွေးနေလို့မဖြစ်သလိုမြန်မာစိုးရရဲ့ဆောင်ရွက်ချက်တွေကိုကြည့်တော့လဲရှင်းရှင်းလင်းလင်းမတွေ့ရသေးပါဘူး။ပထမဆုံးကျွန်တော်တို့ပြောချင်တာကပိတ်ထားတဲ့ internet စာမျက်နှာတွေကိုဖွင့်ပေးလိုက်တာကိုမြန်မာစိုးရကတရားဝင်ထုတ်ပေါ်ကြေညာတာမရှိသလိုကျွန်တော်တို့အနေနဲ့လည်းဒီကိစ္စအောင်မကြိုးစုံနိုင်ပါဘူး။လက်ရှိအခြေအနေအရအစိုးရအနေနဲ့အခုလို website တွေဖွင့်ပေးလိုက်တာဟာရည်ရွယ်ချက်ရှိရှိလုပ်တာလားမတော်တဆဖြစ်နေတာလားဆိုတာကျွန်တော်တို့လည်းမသိသေးပါဘူး။တစ်ချိန်တည်းမှာပဲမြန်မာအစိုးရရဲ့ဖိနှိပ်မှုတွေကိုစပီးတွေးနေရပါတယ်။ဥပမာအနေနဲ့ပြီးခဲ့တဲ့သတင်းဘက်ကသတင်းတောက်ကိုစီသူဇေယျကိုနောက်ထပ်ထောင်စံနဲ့ချလိုက်တဲ့ဖြစ်ရပ်ကိုကြည့်ပါလို့ပြောသွားတာပါ။ဆက်ပြီးတော့ Mr. Ismail က
So we cannot say that the government is truly showing its intention to open the country and allow a free press and a free internet because we see contradictory.
ဒါကြောင့်မြန်မာအစိုးရဟာလွတ်လပ်စွာရေးသားထုတ်ဖို့ပြောဆိုခွင့်ပြုပြီးတိုင်းပြည်ကိုဖွင့်ပေးဖို့ရည်ရွယ်ပြီးဆောင်ရွက်နေပြီလို့ကျွန်တော်တို့အနေနဲ့မပြောနိုင်ပါဘူး။ဖြစ်ရပ်တစ်ခုကိုကြည့်မယ်ဆိုရင်တရဲတော့ကိုစီသူစီရကိုနောက်ထပ်ထောင်နိုင်တွေတိုးလိုက်တာနဲ့တပြိုင်နက်တစ်ဖက်မှာတော့ဒေါန်ဆန်းစုကြည်ရဲ့ပုံနဲ့သတင်းတွေကိုသတင်းစာတွေဂျာနယ်တွေရဲ့မျက်နှာပုံတွေမှာဖော်ပြခဲ့ပါတယ်။ဒါကြောင့်အခုလိုအဖွင့်အပိတ်နဲ့နားလည်ရခက်တဲ့အစိုးရရဲ့ဆောင်ရွက်ချက်တွေဟာနိုင်ငံတကာအတိုင်းအဝန်းကအကောင်းမြင်လာအောင်လုပ်ပြတဲ့အပြတ်သက်သက်ပဲလား။တကယ်စီရင်တာတန်တန်နဲ့ဆောင်ရွက်တာပဲလားဆိုတာပြောဖို့ခက်ပါတယ်လို့မစ္စတာဘန်ဂျမင်ပြောသွားတာပါ။လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်အစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံကကမ္ဘာမှာဘယ်အဆင့်ရောက်နေပါသလဲလို့မေးကြည့်တော့အီရန်၊တူကမင်နစ္စတန်နောက်ကိုရီးယားနဲ့အရီထရီးယားလေးနိုင်ငံရဲ့အထက်မှာမြန်မာနိုင်ငံရှိနေတဲ့အတွက်အဆင့်154မှာရှိပါတယ်လို့မစ္စတာဘန်ဂျမင်အစ်မေးလ်ကပြောပါတယ်။စုစုပေါင်း RSF ဖွဲ့ကစစ်တမ်းကောက်ထားတဲ့နိုင်ငံပေါင်းက158နိုင်ငံရှိပါတယ်။ဒါကြောင့်အခုလိုလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်မရှိတာဟာမြန်မာအစိုးရရဲ့လူ့ခွင့်ချိုးဖောက်မှုလို့ပြောနိုင်ပါသလားလို့မေးကြည့်တော့မစ္စတာဘန်ဂျမင်အစ်မေးလ်က
Yes, of course, though there are some signs, encouraging signs, such as, as I said before, the authorization for the newspaper to have Aung San Suu Kyi's and the other...
ဟုတ်တာပေါ့ဗျာ၊သိကြတာပေါ့။လွတ်လပ်စွာရေးသားထုတ်ဖို့ပြောဆိုခွင့်နဲ့ပတ်သက်လို့သတင်းစာနဲ့ channel တချို့မှာဒေါ်ဆန်းစုကြည်ရဲ့သတင်းတွေဖော်ပြခဲ့တယ်ဆိုပေမဲ့ကျွန်တော်တို့တောင်းဆိုရတဲ့ blogger တွေနဲ့သတင်းလောက်တွေလွှတ်ပေးဖို့ကိုခုထိဆောင်ရွက်တာမတွေ့ရသေးဘူး။ဒါကြောင့်လွတ်လပ်စွာရေးသားထုတ်ဖို့ပြောဆိုခွင့်ပေးပြီဆိုတာကိုအစိုးရအနေနဲ့ရိုးသားသားပြဖို့ဆိုရင်ဒီလိုပုံကိုယ်တွေကိုလွှတ်ပေးရမယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာလွတ်လပ်စွာရေးသားထုတ်ဖို့ပြောဆိုခွင့်နဲ့ပတ်သက်လို့ဘလို့အကြံဉာဏ်မျိုးပေးခြင်းပါတယ်လဲလို့မစ္စတာဘန်ဂျမင်အစ်မေးကိုမေးကြည့်တော့
Now since the Democratic Voice of Burma website is accessible in the country should it start its be changed I we think that
အခုဆိုရင် Democratic မြန်မာအသံရဲ့ internet စာမျက်နှာတော့ဤသူတွေကြီးဖို့ဖွင့်ပေးလိုက်ပြီဆိုတော့ဒီသတင်းဌာနနဲ့ဆက်သွယ်ပြီးသတင်းပေးပို့ခဲ့တယ်လို့ဆွတ်ဆွဲဖန်းစီထောင်ချခံလိုက်ရတဲ့ကိုစီသူစရာကိုပြန်လွှတ်ပေးတင်ပါတယ်။အ ਨੇ ဆုံးသူ့မှုကိုပြန်လည်စစ်ဆေးတင်ပါတယ်။နောက်ပြီးဘလော့ဂါတွေသတင်းတောက်တွေကိုဆက်လက်ဖန်းစီထောင်ချတာတွေရပ်တင်တယ်။ပြီးတော့လက်ရှိဖြစ်ရပ်တွေနဲ့ပတ်သက်တဲ့သတင်းတွေကိုဖော်ပြခွင့်ပေးတင်တယ်။ဒါအစိုးရကလုပ်တဲ့နဲ့ပထမဆုံးခြေလှမ်းဖြစ်ပါတယ်။နောက်တစ်ချက်ကတော့အခုလိုသတင်းတောက်တွေလူ့အခွင့်ချိုးဖောက်ခံရတဲ့အမှုတွေကိုမကြသေးခင်ကဖွဲ့စည်းလိုက်တဲ့မျိုးသားလူ့အခွင့်ကောင်စီကနေလက်ခံပြီးစုံစမ်းစစ်ဆေးကူညီတဲ့လို့မစ္စတာဘန်ဂျမင်အစ်မေးလ်ပြောသွားတာပါခင်ဗျာ